နိုင်ငံခွင့်ရေးအပါဝင်သူတို့တောင်းဆိုထားတဲ့အချက်တွေကိုမြန်မာဆိုရဘက်ကမလာရောပေးတည်၍ဒီကနေ့ပင်လယ်ဒေရှိကနေမနိုင်ငံဘက်ကိုပြန်ပို့ဖို့စီစဉ်ထားတဲ့ဒုက္ခတွေ3000ကျော်တဲ့ကတူတူတယောက်မှမပြန်လို့ကြဘူးလို့ဒွန်ညာဒုက္ခတွေတွေကပြောဆိုလိုက်ပါတယ်ပင်လယ်ဒေရှိဘက်ကတင်ပြထားတဲ့ဒုက္ခတွေ2000လဲကပထမဆုံးအထုပ်ဖြစ်တဲ့3000ကျော်ကိုမြန်မာဆိုရဘက်ကစီစဉ်ပြီးပြန်လက်ခံဖို့သဘောတူထားပေမဲ့အခုအချိန်ထိပြန်လာမဲ့သူမရှိသေးပါဘူးပင်လယ်ဒေဒုက္ခတွေစခန်းတွေတဲ့ဒွန်ညာဒုက္ခတွေတူတူတယောက်မှပြန်မလာတာကြောင့်ပါလေအပြည့်စုံကိုမတ်စုမုံကဆက်ပြောပြပေးမှာဖြစ်ပါတယ်ဗျာ
ပြီးခဲ့တဲ့2019ခုနှစ်ဩဂုတ်လမှာဖြစ်ပွားခဲ့တဲ့အင်အားစင်ကြမ်းဖက်ဖွဲ့ကမြန်မာစစ်စခန်းတွေနဲ့နေဆက်အခြေစိုက်စခန်းတွေကိုအင်အားတုံးတိုက်ခိုက်မှုတွေနောက်ပိုင်းအစိုးရတပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နေနေရှင်းလင်းမှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီထွက်ပြေးတိမ့်ဆောင်သွားခဲ့ကြရတာပါအခုအဲ့ဒီဒုက္ခသည်တွေကမှဘင်္ဂလားဒေ့ရှ်အစိုးရဘက်ကစီစစ်တင်ပြထားတဲ့ဒုက္ခသည်2000ကျော်တွေက3000ကျော်ကိုပြန်ပို့ဖို့နှစ်နိုင်ငံစီစဉ်တာဖြစ်ပါတယ်။လွန်ခဲ့တဲ့2018ခုနှစ်နိုဝင်ဘာလတုန်းကလည်းထာနေပြန်နိုင်ရေးစီစဉ်ခဲ့ကြပေမဲ့အထမမြောက်ခဲ့ပါဘူး။ဩဂုတ်လ22ရက်နေ့ဒီကနေ့မှာတော့ဘင်္ဂလားဒေ့ရှ်ကတိမ်းချောင်သွားတဲ့ဒုက္ခသည်တွေက3000ကျော်ကိုပြန်လက်ခံဖို့မြန်မာအစိုးရဘက်ကဆောင်ဆိုင်နေကြပေမဲ့လို့ရိုဟင်ဂျာဒုက္ခသည်တွေဘာကြောင့်မြန်မာနိုင်ငံဘက်ကိုပြန်လာဖို့အရေးငင်းဆန်နေရပါသလဲ။သူတို့ဘာကြောင့်အိမ်မပြန်ကြည့်ကြရပါတယ်ဆိုတာဒီကိုတော့ဂျမ်တူလေဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ဦးမောင်ကျော်မင်းကအခုလိုပြောပြပါတယ
်အတိအကျမပြင်ရတာကတော့သူတို့ကနိုင်ငံသားကွာတဲ့မပေးလို့ရှိရင်ဒီလိုသွားမှာလေအခုရခိုင်ပြည်နယ်မှာရေနဲ့မြမတပွင့်တမတော်နဲ့တပ်ပြေးပြေးပေါ်နေတာကျွန်တော်ဘယ်လိုသွားမှာလဲဒီကကျွန်တော်စက်ပြတ်ကဂရန်တီမရှိဘူးလို့ခင်ဗျာ
အဲ့တော့ဟိုမပြန်ဘူးဆိုတော့ဘယ်လိုမျိုးလုပ်ပေးမှပြန်ရမှာလဲရှင
်အတိအကျကတော့ကျွန်တော်ဟောရိုဟင်ဂျာလူမျိုးကဟောနိုင်ငံသားကွာတဲ့စီပြီးတော့တောင်းဆိုနေတယ်မဆရာကဘာသကူမမလို့ပဲနဲ့ဒီပါတီရှင်လို့ပြီးဆိုလို့ရှိရင်ဒီလိုပြန်မှာလဲနောက်တစ်ခုကတော့ဟိုဦးမင်းတီရိုဒီလီဂေးရှင်းဒီမှာလာကြအစားမှာကျွန်တော်တို့ဆွေးနွေးတာရှိပါတယ်ဟိုကျွန်တော်တို့အဓိက dialogue လို့ပေါ်တော့နောက်နောက်ပါသဘောတူကြပါတယ်ခင်ဗျာသူကဘုန်းကနေဒီပါတီရှင်းလို့ပို့သူပြီးတော့ပြတင်းချတော့ကျွန်တော်အလက်ခဏစိတ်ချနေတာပေါ့ဒီပဒနာကိုပြန်ပြောင်းပေါ်တော့ဆောင်းသွားရင်ပြန်မှာပေါ့သူကမှမဆရာကနာမဒီကဒနာကိုပြန်ချမ်းပေါ်တော့ဆေးဝါးကနေလာလို့မဖြစ်ပါဘူးခင်ဗျာသူကရီပါတီရှင်းဆူပြီးတော့မီဒီယာပူပါဂန်ဒါလို့ပေါ်တာစီစဉ်လို့တာရှိပါတယ်ခင်ဗျာဘာတကူမှပတ်စံတာမရှိတော့ဘူးခင်ဗျာ
မြန်မာအစိုးရကိုရိုဟင်ဂျာဒုက္ခသည်တွေတောင်းဆိုထားတဲ့လုံခြုံရေးအာမခံချက်ပေးဖို့နိုင်ငံသားဖြစ်ခွင့်အပါအဝင်နိုင်ငံသားခွင့်ရပြေဝပေးရေးမူလနေရရင်းနေမှာပြန်လည်အခြေချနေထိုင်ရေးလူလက်စာခီးသွားလာခွင့်နဲ့အခြေခံလူခွင့်ရတွေမရမချေမပြန်လို့ကြဘူးလို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။ပြန်ပို့ဖို့စီစဉ်ထားတဲ့စခန်းသုံးခုတွေကရိုဟင်ဂျာဒုက္ခသည်3000ကျော်တွေကတဦးတယောက်မှမပြန်ကြသေးဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့တ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဦးဝီဆလန်ကအခုလိုပြောပါတယ်
။အဲဒီကနေ့အတိအရောမြေရဲ့ပြည်နဲ့အစီအစဉ်မှာသဘောတရားမှာအဲစိတ်ဆန္ဒမရှိကြောင်းကိုသိရှိရပါတယ်ခင်ဗျာ။ဒါကြောင့်လို့ဆိုရင်ကျွန်တော်ရဲ့ဘဝအမတ်တရားပုံစံတစ်ခုမရှိတဲ့နဲ့ဝေယဘာနိုင်ငံသားအစာရေးမရရှိတဲ့နဲ့နောက်ကျွန်တော်ရဲ့မူလချက်ရောမှာပြည်လင်းနေတဲ့ငွေမရရှိတဲ့နဲ့ကျွန်တော်ရဲ့ဘန်ဆိုင်ကြတဲ့ဘန်ဆိုင်မှုတွေမရရှိတဲ့ပေမဲ့အမတ်တရားပုံစံတစ်ခုမရှိတဲ့နဲ့အဝတ်တရားမှာသဘောဆန္ဒမရှိပါဘူးခင်ဗျာ။ဒီကျတဲ့ဇူလိုင်လ28မှာအဲမမနိုင်ငံကြီးရအတွင်းဦးမင်းတို့ခရင်စီမှာဦးမင်းတို့နဲ့ကျွန်တော်ရူဟီယာကုသလေပြည်နဲ့ပဘောတူကတည်းကရှိတာပဲပဘောတူရှာတိုင်းဆွေရမစီဒါရလာတဲ့တခုပါလာမစီပြန်လည်လက်ကရေးလုံငန်းကြီးအားတော့အောင်မင်းလိုက်ရောခင်ဗျာအဲလိုမဟုတ်တဲ့ငယ်ဘီယိုကလေးနဲ့ဒီလိုဗရဲမပါခါနေစီဒီလိုမှပဘောတူနဲ့လည်းရမရှိပါဘူးခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာမဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်မြန်မာအစိုးရဘက်ကနေပြန်လည်လက်ခံရေးစခန်းတွေဂျာစခန်းတွေဒုက္ခသည်တွေယာယီခိုလုံနေထိုင်ရေးစခန်းတွေတိစောက်ပြီးအသင့်ဆောင်ဆိုင်နေကြပေမဲ့လို့အခုအချိန်ထိကတော့ဘင်္ဂလားဒေ့ရှ်ဘက်ကနေတဦးတယောက်မှမပြန်လာကြသေးဘူးလို့ရခိုင်ပြည်နယ်မောင်နှောမြို့နယ်မြို့တကြီးကျေးရွာသားဦးလာထွန်းကပြောပြပါတယ်
။ဒီမှာပဲကျွန်တော်မြင်ကြည့်ရတယ်ကမှဝင်မလာဘူး။ဒါမှသူတို့ကတော့စောင့်နေတယ်လို့ပြောတယ်။အားလုံးပြင်ကြတယ်ပြောတာကစခန်းတွေကိုစောင့်တာရှိတယ်။နောက်ထပ်ဘာမှမပြင်ထားဘူး။ဒီကကျွန်တော်လူတွေကအကြီးအဆုံးစုနေတာကသူတို့ရဲ့မူလနေရာတွေမှာနေရှင်းရဖို့လူတွေပြီးတော့ဒီလူတွေရဲ့ဆုံးရှုံးခံရတဲ့နိုင်ငံကပြည်တွေရဖို့လူတွေအဲ့ဒါလူကိုအစိုးရကဘာလို့ဆိုရမလဲဒီလူကြီးကထိုက်ကြလာမယ်ဆိုရင် MDC ခံပြီးတော့လက်ခံရမယ်ဆိုပြီးတော့ပြောလာတာသူတယောက်မှဝင်မလာနဲ့ဆိုပြီးတော့ပြောလာတယ်အခုဒီပဲဒီဘဝတွေကဒီအရင်လူပေါ့ဒီမျိုးစီတုံးစီနေရတဲ့ပုံစံနဲ့နေရမှာကြီးရှောက်တယ် အဲ့ဒါကြောင့်တရားမပြန်မလာရပါဘူး
။ကုလသမဂ္ဂနဲ့နိုင်ငံတကာကရိုဟင်ဂျာလို့ခေါ်ဖို့တုံ့ဆွဲပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံထားတဲ့မြန်မာအစိုးရဘက်ကတော့သူတို့အနေနဲ့ဒုက္ခသည်တွေနေရခြင်းပြန်လာရေးအဆအဆအရာရာစီစဉ်ဆောင်ရွက်ပြီးဖြစ်တယ်လို့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့နိုင်ငံသားရေးတင်းဝင်ကိုရိုင်းရိုဟင်ဂျာစခန်းနေတဲ့အထိတွားရောက်တွေ့ဆုံညှိနှိုင်းမှုတွေဆောင်ရွက်ပြီးမှဒီလိုမျိုးပြန်လည်လက်ခံရေးအစီအစဉ်ကိုနှစ်နိုင်ငံပူးပေါင်းစီစဉ်ထားတာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးဟောက်သူဆန်းကလည်းမနေ့က VOA မြန်မာပိုင်းကိုပြောဆိုထားပါတယ်ရှင်
ရောညာဒုက္ခသည်တွေထံမှာနဲ့ဖတ်သက်ပြီးတော့အမှတ်စုမှဆက်ပြသွားတာဖြစ်ပါတယ်